ဆရာနာသင်ခဲ့တဲ့နောက်ပိုင်းဒီနှစ်အောက်တိုဘာလကုန်အထိစီးရေးပဋိပက္ခတွေကြားအရသားနဲ့9000ခွဲကျော်အထိမိရှုဖြည့်ဆည်းခံခဲ့ရတယ်လို့ Data for မြန်မာအဖွဲ့ကဒီနေ့ထုတ်ပြန်လိုက်ပါတယ်။သူတို့အများစုဟာအိုးအိမ်ဆက်ခွာထွက်ပြေးနေရဆဲဖြစ်ပြီးအခုနောက်ဆုံးနိုဝင်ဘာ9ရက်နေ့မှာလဲစစ်ကောင်စီစစ်ကြောင်းမိဝင်ရှုတာခံရတဲ့ရွာကတော့စကိုင်းတိုင်းရင်းမပင်မြို့နယ်တက်ကလက်ပတော့ငယ်ရွာပါအလိမ့်မှာပြော့ပြပေးပါအောင်ခင်ဗျာ။
အလာသိစစ်ကောင်စီကိုလက်လက်ကမ်းခုခံမှုအားကောင်းလာတဲ့ဒေသတွေကိုစစ်ကောင်စီကထိုးစစ်ဆင်ပြီးတော့ပြင်းပြင်းထန်ထန်နှိမ်နင်းနေတာဖြစ်ပါတယ်။ဆရာနာသိမ်းယူထားတာ3တထဲဝင်လာတဲ့ယခုနှစ်2023ခုနှစ်အောက်တိုဘာလ31ရက်နေ့အထိနိုင်ငံတော်စီရေးပဋိပက္ခကြောင့်အရက်သားနေအိမ်96,900ကျော်မိရှုဖြည့်ဆည်းခံရပြီးတော့အများဆုံးဖြစ်တဲ့စကိုင်းတိုင်းမှာတော့နေအိမ်6000နီးပါးမိလောင်ပျက်စီးခဲ့ရတယ်လို့မြေပြင်အချက်လက်ကောက်ယူနေတဲ့ Data for Myanmar ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒုတိယအများဆုံးဖြစ်တဲ့မကွေးတိုင်းမှာနေအိမ်1000ကျော်နဲ့တတိယအများဆုံးကချင်းပြည်နယ်မှာဖြစ်ပြီးတော့နေအိမ်အလုံးပေါင်း1600ကျော်မိရှုခံခဲ့ရတယ်လို့ဖော်ပြထားပါတယ်။အခုနောက်ဆုံးမိရှုခံရတဲ့သခိုင်းတိုင်းရင်းမပင်မြို့နယ်လက်တောင်းငယ်ရွာကတော့ရင်းမပင်ပလဲမုံရွာလမ်းမကြီးပေါ်မှာရှိတာဖြစ်ပြီးတော့ပလဲမြို့ကနေစစ်ကြောင်းထွက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားနိုဝင်ဘာလ9ရက်နေ့8ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာလက်တောင်းငယ်ရွာမိရှုခံခဲ့ရတယ်လို့မြင့်မြင့်ဒေသခံတို့က VOA ကိုပြောပါတယ
်။ဟိုလက်တောင်းငယ်ရွာကိုမိရှုခံလိုက်ရတယ်။မင်းလေးကတော့ကျွန်တော်ကအိမ်မောင်မလို့ရှိမယ်မသိဘူးခင်ဗျ။ကျွန်တော်တွေ့ခဲ့တဲ့အတိုင်းကတော့လက်ရှိတမှာတော့နှစ်အိမ်သုံးအိမ်လောက်ပဲကျန်တော့တာကြ။နော်။ဒါနောက်ဘက်ကအင်ဂျီလေးက10အိမ်7အိမ်လောက်ရှိမှကိုကြက်ကိုကြက်ရှုခံထားတာဆိုတော့တိတ်တော့မကျန်တော့ဘူး။ဒီဘက်လုံးကုန်တယ်လို့ပဲပြောလို့ရပါတယ်ခင်ဗျ
။စစ်ကောင်စီတပ်တွေဝင်လာပြီးနောက်မှာနေအိမ်တရာဝင်းစင်လောက်ရှိတဲ့လက်တောင်းငယ်ရွာတရာလုံးဒီပါမိရှုခံခဲ့ရတယ်လို့ပြောပါတယ်။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ပြူစောထီးတွေရွာထဲဝင်လာပြီးနောက်အရှိစီတင်သားရေရှင်ဆိုင်ကျေးရွာတွေနေအိမ်မိရှုခံရတယ်လို့နေအိမ်မိလောင်ဆုံးရှုံးခံရသူတွေက view ကိုပြောပါတယ်။စီကောင်စီတပ်တွေရဲ့အခြေချင်းမီးရှို့တာခံခဲ့ရတဲ့ AJ 368လုံးရှိတဲ့ရေရှင်ကျေးရွာမှာ2021ခုနှစ်ကစက်တင်ဘာမှာနေအိမ်9လုံးနဲ့နိုဝင်ဘာမှာ15လုံးအရှုခံရပေမဲ့နောက်တက်မှာတော့တရွာလုံးနီးပါးမီးရှို့ခံခဲ့ရတာဖြစ်ပါတယ်။ကိုယ်တိုင်နေအိမ်မီးလောင်ဆုံးရှုံးခံခဲ့ရတဲ့ရေရှင်ရွာကဥမောင်ဆိုကတော့နေအိမ်မီးလောင်သွားတဲ့ဒေသခံအများစုဟာအခုချိန်ထိခိုနားစရာအိမ်မရှိဖြစ်နေရတယ်လို့ VOA ကိုပြောပါတယ်
။သူတို့ကအချိန်ကြွေးလက်လက်ကြီးတွေနဲ့ပြစ်ပြီးနေတာဆိုတော့ကျွန်တော်တို့လုံးဝစိတ်မချတဲ့အတွက်ကြောင့်ကျွန်တော်တို့တက်ချလဲတာပြည်ရွာတွေကဆိုတော့ကျွန်တော်တို့အဲ့ဒါစိတ်မချလို့အဝါအနေမခံပါဗျ။ကျွန်တော်တို့တကယ်လို့ပြန်မမယ်ဆိုရင်ကျွန်တော်တို့အိမ်ကြီးကပြာချထားတာလေးဘယ်နေရာသွားနေရမလဲ။ကျွန်တော်တို့မှာတိတိဝဝင်နေရစအိမ်ကြီးကနေနေရပြီးတော့မှဒီလိုအုပ်မဲ့နေမကြီးတွေနေသိနေပြနေရစအကုန်ပြရဆိုတော့ကျွန်တော်တို့အခုကအိမ်ကတော့တော့အိမ်ဖြစ်နေတယ်ဗျ။
ပြီးခဲ့တဲ့2022ခုနှစ်ဧပြီလထဲမှာနေအိမ်မီးလောင်သွားတဲ့အရှိစီးကျေးရွာကစစ်ပြေးဒုက္ခတဲ့တူကလည်းအခုချိန်ထိအိမ်ကြီးရမဲ့ဘဝနဲ့တောတောင်တွေနဲ့ပုန်းခိုနေရပြီးတော့ဆင်းရဲဒုက္ခမျိုးစုံရင်ဆိုင်ကြုံတွေ့နေရတယ်လို့ပြောပါတယ်
။အိမ်ဖြစ်ရမရှိလို့ဘနာကနေရမရှိလို့ပုံတော့ခွဲချက်ပါလက်မရှိမီးလောင်နေဆိုနေရမရှိတော့တဲမှာနေကြရတယ်ဘာမှမကြမ်းဘူးပြီးဖို့စားလိုက်တာပဲပဲလေးပြုတ်စားလိုက်နေခက်ခဲလာတော့ခက်ခဲလာပါဆင်းရဲဒုက္ခတော့မပြောနဲ့တော့လေအရင်ကပြောနေတာဦးအလေးကဘဝဖြစ်ပြီးဆုံးသွားတော့ပြောနေတော့ဒီဦးဒီဘဝနေရမရှိစားရမရှိဆိုဘဝရောက်ချက်ပါအရေးက
တိုက်ပွဲတွေကြာပြေးလွှားနေတဲ့စစ်ပြေးဒုက္ခတွေဟာတောတောင်တွေထဲမှာယာယီတဲထိုးပြီးဖြစ်သလိုနေထိုင်စားတောက်နေကြရတာပါ။စကိုင်းတိုင်းအတွင်းတိုက်ပွဲတွေကြောင့်ဒေသခံကျေးရွာသားအများပြားဟာစစ်ပြေးဒုက္ခတွေဖြစ်ကုန်ကြပြီးတော့ဒေသတွင်းသွားရေးလာရေးခက်ခဲတဲ့အခြေအနေတွေကြောင့်လည်းအကူအညီပေးမဲ့သူတွေမလာနိုင်ကြသလိုအကူအညီတွေလည်းမရဘဲဖြစ်နေတယ်လို့ပြောပါတယ်။စစ်တမ်းကောက်ယူနေတဲ့အဖွဲ့နောက်တစ်ဖွဲ့ဖြစ်တဲ့ ISB မြန်မာအဖွဲ့ကတော့နှစ်ခွဲကျော်ကာလအတွင်းနိုင်ငံအနှံ့လက်လက်ကိုင်းပဋိပက္ခတွေကြောင့်နေအိမ်အဆောက်အုံ16,000ကျော်မိရှုဖြည့်ဆည်းခံခဲ့ရကြောင်းအောက်တိုဘာလ4ရက်နေ့ကထုတ်ပြန်ထားပါတယ်။အခုလိုမိရှုဖြည့်ဆည်းခံရမှုတွေက2022ခုနှစ်အတွင်းမှာအများဆုံးဖြစ်ခဲ့တယ်လို့လည်းပြောပါတယ်ရှင်။